ကရားပြည်နယ်ကရင်နီဒေသထဲမှာတလေလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကနေဒီဇင်ဘာလ26ရက်နေ့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေခဲ့တဲ့လွိုက်ကော်မြို့မှာတော့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တို့ကြားတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ဒေါ်ဥခုရက်ကွက်အကျဉ်
ဒီကနေ့မနေ့အစောပိုင်းကလေးကနှစ်ဖက်ထိတွေ့မှုဖြစ်နေတယ်လို့ဒမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ကVOAမြန်မာပိုင်းကိုပြောပါတယ်။ဒါတော့ဒီမှုဖြစ်တယ်။သူတို့ဒီနေ့ဆိုရင်တော့နေရာကတော့နေရာ၃နေရာလောက်တော့ရှိတာပေါ့နော်။နေရာ၃နေရာလောက်ဆိုတာကိုကတိကအဲဒေါ်ဥခုထောင်တာတော့တဝိုက်ပေါ့နော်။ဒီနောက်ပြီးတော့သန်းမီကျောင်းအဲ့နောင်ရဒေါ်ပေါ့နော်။အဲ့မှာတော့လုံနေတာပေါ့နော
တင်းထုတ်ပြန်တာမရှိသေးပါဘူး။အခုနောက်ပိုင်းမှာတော့စီးရဲအခြေအနေအသေးစိတ်ကိုတပ်ပေါင်းစုတွေဘက်ကထုတ်ပြန်လာတာမရှိပါမဲ့ပြီးခဲ့တဲ့နိုဝင်ဘာလကတည်းကစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်နဲ့တပ်စခန်း9ခုထက်မနည်းကိုလက်နက်ခဲရန်အများပြားနဲ့အတူသိမ်းပိုက်နိုင်ခဲ့ကြောင်းKNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောထားပါတယ်။လက်ရှိမှာတော့လိုက်ကော်မျိုးရဲ့ရက်ွက်တော်တော်များများကိုကရင်နီတော်လှန်ရေးအင်အားစုတွေကတင်ပိုက်ထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလိုထိန်းချုပ်ထားတဲ့နေရာတွေမှာမြို့ကန်တချို့ကနေရက်ကိုပြန်လာပြီးတော့လိုအပ်တဲ့ပစ္စည်းတွေလာပြီးတော့ပြန်ယူတာမျိုးတွေရှိခဲ့ပါတယ်။ဒါပေမဲ့ဒီလိုမျိုးပြန်ပြီးတော့ဝင်လာတဲ့သူတွေထဲမှာအခုရက်ပိုင်းအတွင်းစစ်ကောင်စီကနေပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင်ထိခိုက်ဒဏ်ရာရတာမျိုးကြုံလာခဲ့ရတဲ့နောက်မှာတော့သူတို့ကိုအဝင်အထွက်လုတ်ခွေမပြုတော့ဘူးလို့ကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာက VOA မြန်မာပိုင်းကိုပြောပါတယ်
။သူစုစုရတွေကတာမီတော့မှနေရက်ွက်ထဲမှာပြန်ဝင်လာပြီးတော့မှပစ္စည်းတွေပြန်ယူကြတာရှိတယ်ပေါ့နော်။ဒါပေမဲ့ဒီရက်ပိုင်းကနည်းနည်းလေးပြဿနာတော့ရှိတယ်။ဥပမာဖြင့်ဒီစစ်ကောင်စီကနေလက်နက်ကြီးလမ်းပြလို့တချို့ထိခိုက်ဒဏ်ရာရှိတယ်။အဲ့တော့ Who the law ပေါ့နော်။အထူးသဖြင့်နည်းနည်းလေးစစ်ဇုံဖြစ်တဲ့တချို့ရက်ွက်ပါကိုပြန်ဝင်ခွင့်တော့ခဏလေးပြန်ပိတ်ထားတယ်လို့ကျွန်တော်တို့တည်ထားရတာရှိတော့ပေါ့နော
်။ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြားမှာအနေအများလွန်းလာမှုလို့စစ်ဆောင်ပြည်သူတွေအနေနဲ့အခုချိန်မှာတော့နေရက်ကိုမပြန်သင့်သေးဘူးလို့တနင်္လာနေ့မှာ VOA ကိုပြောထားပါဗျ
။လက်ခုံမျိုးတဲကတော့ပြန်နေလို့တော့မရသေးပါဘူးခင်ဗျ။ဟိုပစ္စည်းပြန်ယူရဲဆိုတာကလည်းဒါအန္တရာယ်များတဲ့အနေအထားမျိုးဖြစ်ပါတယ်။လက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေကအချိန်မရွေးရှိနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါနေရက်ပြန်ပြီးတော့ပစ္စည်းတွေဘာတွေတယ်ဖို့ကတော့ဒါဟိုပြန်တယ်ဖို့မတင်သေးတဲ့အခြေအနေမျိုးဖြစ်ပါတယ်လို့ပဲပြောချင်ပါတယ်။
တိုက်ပွဲကြောင့်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့နေရက်စွန့်ခွာရသူအရေအတွက်က 1.6 တန်းရှိလာပြီဖြစ်ပြီးအဲ့ဒီအထဲမှာကယားပြည်နယ်အပါဝင်ဒေသ9ခုမှာတိုက်ပွဲကြောင့်နောက်ထပ်နေရက်စွန့်ခွာသူက 6,600 ကျော်တိုးမြင့်လာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကဒီဇင်ဘာလ15ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်။